လူမှုရေးအဖွဲ့တွေအရက်ဖက်တဲ့နိုင်ငံတကာ INGO အဖွဲ့အစည်းတွေကိုအလုံးစုံထိန်းချုပ်ပြီးငွေကြေးစီစဉ်မှုကိုထိန်းချုပ်နိုင်ဖို့စစ်ကောင်စီကကြိုးပမ်းနေတယ်လို့အရက်ဖက်အဖွဲ့တွေက VOA ကိုပြောဆိုပါတယ်စစ်ကောင်စီပြင်ဆင်ပြဋ္ဌာန်းထားတဲ့အသင်းအဖွဲ့ဆိုင်ရာဥပဒေအတိုင်းမှတ်ပုံမတင်တဲ့အဖွဲ့အစည်းတွေကိုအရေးယူမယ်လို့လည်းဆိုပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါ
အခုနှစ်ပိုင်းကစလို့နိုင်ငံတကာ INGO အဖွဲ့တွေအပါအဝင်အသင်းအဖွဲ့မှတ်ပုံတင်ထားတဲ့အရက်ဖက်ကအဖွဲ့အစည်းတွေကိုစစ်ကောင်စီကခိုယူတွေ့ဆုံပြီးအသစ်ပြဋ္ဌာန်းထားတဲ့အသင်းအဖွဲ့ဥပဒေအတိုင်းလုံဆောင်ကြဖို့ဖိအားပေးလာပါတယ်ဒီဥပဒေရဲ့ပုံမှန်38မှာနိုင်ငံတော်ကိုဆန့်ကျင်တဲ့အဖွဲ့အစည်းတွေအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဓာတ်ရိုက်ဖြစ်စေတွယ်ဝိုင်းရေးဖြစ်စေဆက်သွယ်တာမလုံဆောင်ရဘူးဆိုတဲ့အချက်လဲပါဝင်နေတာပါဒီဥပဒေပါအချက်တွေအောက်မှာအရက်ဖက်အဖွဲ့အစည်းတွေရဲ့ငွေစည်းစင်းမှုငွေလဲလှယ်မှုအပါအဝင်လုပ်ငန်းအလုံးကိုပါစစ်ကောင်စီဘက်ကထိန်းချုပ်ဖို့ကြိုးပမ်းလာပါတယ်ပြီးခဲ့တဲ့ရက်ပိုင်းကအမေရိကန်အခြေစိုက်အသေးစားငွေချေးလုပ်ငန်း PGMF ဟာစစ်ကောင်စီစီမှာမှတ်ပုံဆက်မတင်ဘဲပြည်တွင်းကလုပ်ငန်းတွေကိုရန်နာလိုက်ပြီလို့သတင်းထုတ်ပြန်ခဲ့ပါတယ် PGMF ကတော့လုပ်ငန်းနဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်မခံလို့တာစစ်ကောင်စီကိုအရေးယူထားတဲ့အမေရိကန်အစိုးရရဲ့ပိတ်ဆို့မှုတွေနဲ့မညီစွန့်ကျင်တာကြောင့်မှတ်ပုံတင်ဖို့နောက်ဆုံးရက်ဖြစ်တဲ့ဇွန်လ30ရက်နေ့မှာထွက်ခွာဖို့ဆုံးဖြတ်လိုက်တာပါဒီလိုအခြေခံလူတန်းစားတွေအားထားရတဲ့ငွေချေးလုပ်ငန်းတစ်ခုထွက်ခွာသွားရတာဟာဆုံးရှုံးမှုဖြစ်ကြောင်း PGMF ရဲ့ချင်းငွေတာဝန်ခံအရာရှိတဦးက VOA ကိုအခုလိုပြောပါတယ
်တကယ်လို့ဒါဒီအဖွဲ့အစည်းတွေမှလုံးလုံးမရှိတော့ဘူးဟဲ့ဆိုလို့ရှိရင်အခြေခံလူတန်းစားတွေကအနည်းငယ်တော်တော်ကြီးကိုပဲကြက်တဲသွားနိုင်တယ်အခြေခံလူတန်းစားတွေမဟုတ်ဘူးဒီ SME လုပ်နေတဲ့လုပ်ငန်းရှင်အငယ်သားလုပ်ငန်းရှင်တချို့တော့ဝက်ပါကြက်တဲသွားနိုင်တဲ့အနေထားမျိုးကြီးဖြစ်နိုင်နေပ
ြတန်တဲ့နိုင်ငံတကာကအသေးစားငွေချေးလုပ်ငန်းတွေကိုလည်းစစ်ကောင်စီကထိန်းချုပ်မှုတွေလုပ်နေပါလေဒါပေမဲ့သူတို့ကရုံးပိုင်းဆိုင်ရာဖွဲ့စည်းမှုတွေစစ်ကောင်စီနဲ့အဆင်ပြေနိုင်မဲ့သူတွေကိုထိပ်ပိုင်းအရာရှိပိုင်းမှာအပြောင်းလဲတွေလုပ်ပြီးလုပ်ငန်းကိုဆက်လက်လေပတ်ပါတယ်စစ်ကောင်စီဟာနိုင်ငံသားငွေကြေးဆိုင်ရာကိစ္စတွေအပါအဝင်အဖွဲ့အစည်းတစ်ခုလုံးကိုထိန်းချုပ်ခွင့်ပေးရမယ်ဆိုတဲ့အပေးယူနဲ့မှအသင်းအဖွဲ့အဖြစ်မှတ်ပုံတင်ခွင့်ပြုမှာပါဒီအချက်လက်တွေဟာစစ်ကောင်စီအသစ်ပြန်လည်ရေးဆွဲထားတဲ့2022အသင်းအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေမှာတော့ရေးဆွဲထားတာမရှိဘူးလို့တချို့ကပြောပါတယ်တင်ကဟကန်းလက်ရခိတအဖွဲ့ရဲ့တာဝန်ခံတဦးကလည်းသူ့အမြင်ကိုအခုလိုပြောပါတယ်
ပါရေးပြည်ပြည်သူအတွက်အကျိုးရှိတဲ့နီလာစီကန်တွေကိုဆိုတော့ကျွန်တော်တို့ကတော့လက်ဖက်နဲ့အဲ့ဒါပို့သွားလို့အတင်းဖွဲ့တစ်ခုလုံးပြည့်ချီးသွားအောင်အဲ့လိုလုပ်တဲ့ဥပဒေမျိုးစီကန်မျိုးဆိုတော့ကျွန်တော်တို့ပြည်သူတယောက်အနေနဲ့တော့လက်ဆန်တော့မရဘူးကြာအကုန်လုံးကိုထိန်းချုပ်တဲ့ဆွဲရအောင်မျိုးတော့ကျွန်တော်တို့စိတ်လက်ဆန်လို့တော့မရဘူးကြာ
စစ်ကောင်စီတက်လာပြီးတဲ့နောက် 2022 ခုနှစ်အောက်တိုဘာ28ရက်နေ့မှာအသင်းအဖွဲ့မှတ်ပုံညင်းဆိုင်ရာဥပဒေဆိုပြီးငွေဒဏ်ထောင်ဒဏ်တွေအပါအဝင်အဖွဲ့အစည်းတွေကိုထိန်းချုပ်နိုင်တဲ့အချက်လက်တွေကိုဖြည့်ဆွတ်ခဲ့တာပါတချို့အရက်ဖက်အဖွဲ့အစည်းတွေကတော့ထိုင်းနယ်ဇက်ကိုရွှေ့သွားကြပြီးအဲ့ဒီကနေတဆင့်ပြည်တွင်းကဆွေပြေးဒုက္ခသည်တွေကိုပြန်ပြီးတော့ကူညီနေရပါတယ်ခင်ဗျာ